Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2015ခုနှစ်ဇွန်လ1ရက်တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ။ဒီမနက်မှာထုတ်ခြားတဲ့သတင်းတွေကတော့မြန်မာလုံခြုံရေးအတွက်စောင့်ကြည့်ထားတဲ့အစီအစဉ်ကိုတက်တန်းတိုးသင့်မတိုးသင့်ဆိုတဲ့ကိစ္စပေါ်အမေရိကန်အထက်လွှတ်တော်မှအရေးပေါ်စီဝဲပြုလုပ်နေပါတယ်။ယမန်နိုင်ငံမှာအမေရိကန်နိုင်ငံသားတွေဖမ်းခံထားရကြောင်းနိုင်ငံသားရေးဌာနကပြောပါတယ်။မြန်မာနိုင်ငံအနောက်တောင်ပိုင်းဂျပန်နဲ့ထက်မှမျောနေတဲ့သူ900ကျော်ကိုထိန်းသိမ်းထားတဲ့ကျွန်းစီကိုသွားဖို့ကြိုးစားတဲ့သတင်းတောက်တွေကိုမြန်မာရေးတပ်ကခေတ္တထိန်းသိမ်းခဲ့ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်းနဲ့တူတင်ပြပေးပါမှာခင်ဗျာ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုမှကျင်းပခဲ့တဲ့American မြန်မာဆက်ဆံရေးညီလာခံနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲ
။အဲဒါကတော့အများကြီးအကျိုးရှိနေပါတယ်။ဟိုကျွန်တော်တို့ဘာလို့ဆိုတော့2015ခုနှစ်ကမြန်မာနိုင်ငံနဲ့အမတ်တန်အရေးကြီးအချိန်ကာလဖြစ်ပါတယ်။နောက်ဒီမှာ
သတင်းစီစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါရှင်။အဲဒီနောက်မှာတော့လက်ပောင်းတောင်ရေးဥပဒေအရချိုးပန်းချက်တွေကိုမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခဲ့တဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးဆက်မိုးဝေတို့ကပြောပြပါအောင်ရှင
်။မြို့သားလုံခြုံရေးအတွက်စောင့်ကြည့်ထားလောင်းတဲ့အစီအစဉ်ကိုတက်တန်းထပ်တိုးသင့်သလားဒါမှမဟုတ်ဒေသစံတော်ချိန်မေလ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်အဲ့ဒီအစီအစဉ်ကိုသူ့အလိုလိုတက်တန်းကုံဆုံးသွားအောင်ဘာမှမလုပ်ဘဲထားလိုက်တင်သလားဆိုတဲ့ကိစ္စအပေါ်အမေရိကန်အထက်လွှတ်တော်မှာတင်းနေငွေနေကအရေးပေါ်စီးပွဲစတင်ပြုလုပ်နေပြီဖြစ်ပါတယ်။ဆောင်ကြည့်ထောက်လန်းတဲ့လုပ်ငန်းတွေရပ်တန့်သွားတာကိုအခွင့်ကောင်းယူနိုင်ဖို့အတွက်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အကြံဖက်သမားတွေကစောင့်ကြည့်နေကြတယ်လို့အမေရိကန်ထောက်လန်းရေးအဖွဲ့အကြီးအကဲကသတိပေးပြောကြားပြီးနိုင်ပိုင်းအကြံမှာပဲလွှတ်တော်အမတ်တီဟာဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံကြတာဖြစ်ပါတယ်။ဒီဆောင်ကြည့်ထောက်လန်းတဲ့အစီအစဉ်ကိုအထက်လွှတ်တော်အနေနဲ့တက်တန်းတိုးပေးတဲ့ကြောင်းတင်းနေတွင်နေကထုတ်လွှင့်ပြသတဲ့ CBS သတင်းတန်ကြားနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာCIA ဘိုထောင်လိုင်းဌာနအကြီးအကဲဂျွန်ဘရန်နန်ကပြောကြားလိုက်တာပါအဲ့ဒီလိုတက်တန်းတွန်းလိုက်ခြင်းအပြင်အမေရိကန်နိုင်ငံအပေါ်ပြုလုပ်လာနိုင်ခြေရှိတဲ့အကြမ်းဖက်တိုက်ခတ်မှုတွေကိုတွန်းလှန်ရေးမှာအထောက်အကူပြုစေမဲ့အမေရိကန်နိုင်ငံသားတွေနဲ့အကြမ်းဖက်သမားတွေလို့မတင်ကာရသူတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုမှတ်တမ်းတင်ထားနိုင်တဲ့အမျိုးသားလူညွန်ရေးအေဂျင်စီရဲ့အစီအစဉ်တွေကိုဆက်လက်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်ဒီအစီအစဉ်ကိုအထက်လွှတ်တော်အနေနဲ့တက်တန်းထပ်တိုးမလားဒါမှမဟုတ်ပြင်ဆင်ဖြည့်ဆွတ်မလားဆိုတာကတော့မသေးကြသေးပါဘူး
အမေရိကန်နိုင်ငံသားအများပြားဟာအမေရိကန်ကထောက်ခံမှုပေးထားတဲ့ရည်မြင်အစိုးရဖြုတ်ချခဲ့တဲ့ရှီယိတ်ဟော်တီသဘုံတွေရဲ့လက်တွဲမှာကြောက်ရောက်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အစင်းရဲဆုံးအရပ်နိုင်ငံဖြစ်တဲ့ရည်မြင်နိုင်ငံကိုထိန်းချုပ်ဖို့အတွက်ဟူတီသဘုံတွေကတိုက်ခိုက်နေကြတာပါ။အမေရိကန်နိုင်ငံသားတွေကိုရည်မြင်နိုင်ငံရဲ့မြို့တော်ဆာနာအနီးမှာရှိတဲ့အကျဉ်းထောင်မှာထိန်းသိမ်းထားတယ်လို့ယုံကြည်ရတဲ့အကြောင်းအမေရိကန်သတင်းစာတစ်စောင်ဖြစ်တဲ့ Washington Post ကရေးသားထားပြီးတော့သူတို့လွတ်မြောက်ရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုဟာမအောင်မြင်ခဲ့ဘူးလို့လည်းဆိုပါတယ်။ဖမ်းဆီးခံထားရသူတွေကအမေရိကန်အစိုးရအမှုတန်းတယောက်မှမပါဘူးလို့လည်းသတင်းစာမှာရေးသားထားပါတယ်။ဖမ်းဆီးခံထားရသူတွေက3ယောက်ကတော့ပုဂ္ဂလိကကုမ္ပဏီမှာအလွတ်လွတ်ကိုင်နေကြသူတွေဖြစ်တယ်လို့ယုံကြည်ရပါတယ်။စလုတ်ထတယောက်ကတော့အမေရိကန်နဲ့ရင်းမြင်းနှစ်နိုင်ငံသားအဖြစ်ခံယူထားသူဖြစ်ပြီးတော့သူ့ရဲ့အလွတ်ကိုင်ကတော့အတိအကျမသိရသေးဘူးလို့ဆိုပါတယ်။ဒီလူတွေလွတ်မြောက်ဖို့အတွက်တက်နိုင်သမျှအားလုံးကိုလှုပ်ဆောင်ပေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူကပြောပေမဲ့တခြားအသေးစိတ်အချက်လက်တွေကိုတော့ပြောကြားခြင်းမရှိပါဘူး။အမေရိကန်ထောက်လိုင်းရေးသတင်းအချက်လက်တွေအကူအညီတွေကိုဆော်ဒီအာရေဗျားနိုင်ငံကယူပြီးတော့မတ်လအကုန်ပိုင်းကစပြီးတော့ယမန်နိုင်ငံအတွင်းမှာရှိတဲ့ဟော်တီတပုန်တွေကိုလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေခဲ့တာပါ။အ
မေရိကန်ပြည်ထောင်စုရဲတပ်ဖွဲ့ဟာအခုနှစ်အတွင်းတစ်နှစ်မှာလူ၂ယောက်နှုန်းနဲ့တပ်ဖြတ်နေတယ်လို့အမေရိကန်ကအထင်ကြီးသတင်းစာရေးတစောင်းမှာရေးသားဖော်ပြလိုက်ပါတယ်။2015ခုနှစ်ရဲ့ပထမ5လအတွင်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်တပ်ဖြတ်မှုကြောင့်တနင်္ဂနွေလုံးအတိုင်းအတာနဲ့လူပေါင်း385ယောက်သေဆုံးခဲ့ပြီးဖြစ်တယ်လို့ The Washington Post သတင်းစာမှာရေးသားဖော်ပြထားတာပါဒီနှုန်းအတိုင်းသာဆက်သွားနေမယ်ဆိုရင်အခုနှစ်ကုန်တဲ့အချိန်မှာရဲတပ်ဖွဲ့အနေနဲ့လူပေါင်း1000ယောက်ကိုတပ်ဖြတ်ခဲ့ပြီးဖြစ်မယ်လို့ဆိုပါတယ်ရဲတပ်ဖွဲ့ကလက်နက်အင်အား3ဖြိုခွင်းမှုနဲ့ပတ်သက်လို့တိုင်းပြည်အတွင်းအခြေတင်ညှဉ်းခုံဆွေးနွေးမှုတွေဖြစ်ပေါ်နေတဲ့အချိန်မှာ The Washington Post သတင်းစာကသေဆုံးသူအရေအတွက်ကိုစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်ဒီအရေအတွက်ဟာလွန်ခဲ့တဲ့ဆွေးနွေးအတွင်းပြစ်ခတ်မှုတွေကိုပြည်ထောင်စုအစိုးရကကောက်ယူထားတဲ့စစ်တမ်းနဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆအထိရှိနေတာဖြစ်ကြောင်းသတင်းစာမှာဖော်ပြထားပါတယ်။ရဲတပ်ဖွဲ့အနေနဲ့သူတို့ပြစ်ခတ်လိုက်တယ်လို့ဒီခါမှာခင်ဗျာရဲတပ်ဖွဲ့အနေနဲ့သူတို့ပြစ်ခတ်လိုက်လို့တေဆုံသွားသူတွေရဲ့စီးရင်ကိုပြည်ထောင်စုအစိုးရထံတင်ပြစရာမလိုပါဘူး
။ နှစ်ပေါင်းတော်ကြာကမ္ဘာဖလားဘောလုံးလောကထဲမှာလက်စားခဲ့တဲ့အရှုပ်တော်ပုံမှာသူတို့ဘန်နီလုပ်ငန်းတွေရဲ့ဝန်ဆောင်မှုကိုအသုံးပြုပြီးတော့လက်ငွေပေးမှုတွေဘလို့ပုံဘလို့နည်းနဲ့ပြုလုပ်သွားတယ်လဲဆိုတာကိုဌာနရင်းမှာပြန်လည်သုံးသပ်မှုတွေစတင်နေပြီလို့ဗြိတိန်နိုင်ငံကဘန်ကြီးနှစ်ခုကပြောဆိုလိုက်ပါတယ် FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ထိပ်တန်းအကြီးအကဲတွေအပြင်သတင်းမီဒီယာနဲ့ဈေးကွက်ဆိုင်ရာအကြီးအကဲစုစုပေါင်း14ယောက်ကိုအမေရိကန်အစိုးရကဒေါ်လာတန်ပေါင်း150လက်စားတယ်ဆိုပြီးတော့အမေရိကန်အစိုးရကနေပြီးခဲ့တဲ့သတင်းပတ်တွင်မှာတရားဆွဲခဲ့စဉ်မှာ Barclays နဲ့ Standard Chartered ဘန်ဒီရဲ့နာမည်တွေကိုလည်းထည့်သွင်းဖော်ပြခဲ့ပါတယ်။မတမာလုပ်မှုနဲ့တရားဆွဲတဲ့အထက်မှာတော့ဘယ်ဘန်တစ်ခုမှတော့မပါဝင်ပါဘူး။ဒါပေမဲ့ American အစိုးရရဲ့ရှေ့နေ Kelly Curie ကတော့စုံစမ်းစစ်ဆေးမှုတွေထဲမှာငွေရေးကြေးရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဒီလက်စားမှုလက်ပေးမှုအရှုပ်ထွေးငွေကြေးခွာချမှုမှာပါဝင်ပတ်သက်နေသလားဆိုတာကိုထည့်သွင်းစစ်ဆေးသွားမယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအနောက်တောင်ပိုင်းရေပိုင်နဲ့အတွင်းမှာမျောပါနေတဲ့ရွှေပြောင်းနေထိုင်သူ900ကျော်ကိုထိန်းသိမ်းထားတဲ့ကျွန်းချီကိုသွားဖို့စူးစမ်းတဲ့သတင်းတောက်တွေကိုမြန်မာရေတပ်ကခေတ္တထိန်းသိမ်းထားခဲ့ပါတယ်မင်္ဂလာပင်လယ်အော်အတွင်းတောက်ကြံတွေကတွေ့ရှိလိုက်တဲ့ဆက်လီပေါ်ပါလာကြတဲ့အမျိုးသမီး84ဦးနဲ့ကလေးငယ်55ဦးအပါအဝင်လူပေါင်း922ဦးစလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာရေတပ်ကပြောပါတယ်ဟန်ကြီးကျွန်းနဲ့မိနစ်90လောက်ဆက်လင်းနဲ့သွားရတဲ့သမီးလာကျွန်းမှာရှိနေကြတဲ့အဲ့ဒီရွှေပြောင်းနေထိုင်သူတွေထံသွားဖို့စူးစမ်းတဲ့သတင်းတောက်တွေကိုတွစ်ဆုံကမပြပဲမြန်မာရေတပ်ကနောက်ကျောင်းပြန်လည်ခိုင်းနေတာဖြစ်ပါတယ်တချို့သတင်းတောက်တွေထံကအချက်အလက်တွေကိုတင်ဆက်ထားနိုင်တဲ့ memory card တွေကိုအာနာဘိုင်းတွေကသူတို့ထံအခိုင်ခဲ့ပြီးသူတို့အနေနဲ့အဲ့ဒီကိုပြန်မလာဘူးဆိုတော့ဝန်ခံချက်ကိုလည်းထုတ်ခိုင်းခဲ့တယ်လို့ဆိုပါတယ်ဒီတစ်သားဆက်လီဟာဒေတာတွေမှာရှိတဲ့လူမောင်ခူကိုင်းတွေကိုလိုက်လံနေနှင်းခဲ့ပြီးတဲ့နောက်အရှိတောင်အာရှဒေတာတိုက်အတွင်းကနိုင်ငံတချို့ကကမ်းခြေတွေကိုစိုက်ကလာတဲ့ဒါမှမဟုတ်ကဲတင်ခံခဲ့ကြရတဲ့ဆက်လီပေါင်း6ဆင်းတွေကတခုလည်းဖြစ်ပါတယ
်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းဖော်နေတဲ့လှုပ်ရက်အပေါ်အမေရိကန်ကဝေဖန်တာကိုတရုတ်အစိုးရကပြင်းပြင်းထန်ထန်ပယ်ချလိုက်ပါတယ်တရုတ်နိုင်ငံကကျွန်းတိဆောက်နေတဲ့လုပ်ငန်းဟာမှန်ကန်တရားမျှတမှုရှိပြီးတော့အကျိုးအကြောင်းစီလျော်တဲ့ပြင်ဒီစီမံကိန်းဟာနိုင်ငံတကာအတွက်ကောင်းကျိုးပြုမဲ့လုပ်ငန်းတွေကိုလှုပ်ဆောင်ဖို့အတွက်ဖြစ်တယ်လို့တရုတ်ရေတပ်ဗိုလ်ချုပ်ကြီးဆန်ယန်ဂျီယန်ဂျီယိုကပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကနေမီပိုင်ဆိုင်ကြောင်းပြောဆိုနေတဲ့နေရာမှာပြောင်းလဲမှုမရှိသလိုဒီကိစ္စပြည်လေရေးအတွက်တက်ဆိုင်သူအားလုံးနဲ့လည်းငြင်းရက်နဲ့နီးနဲ့တွေ့ဆုံဆွေးနွေးအဖြေရှာသွားမယ်လို့ရည်တည်ချက်ကိုလည်းပြောင်းလဲသွားမှာမဟုတ်ဘူးဆိုပြီးတော့ PLA တရုတ်လွတ်မြောက်ရေးတပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဖြစ်တဲ့ရေတပ်ဗိုလ်ချုပ်ကြီးဆန်ဂျီဝန်ဂျီယိုကပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့ရည်တည်ချက်ပေါ်အယုံကြည်ကင်းမဲ့နေတဲ့ထိသည့်အစည်းအဝေးကိုတက်ရောက်လာကြတဲ့အပရိသတ်တွေစစ်ဖက်ဆိုင်ရာအရာရှိတွေတန်တမာနေပညာရှင်တွေနဲ့သတင်းတောက်တွေရဲ့မယက်မနားမေးခွန်းထုတ်တာတွေနဲ့ရေတပ်ဗိုလ်ချုပ်ကြီးရင်ဆိုင်ခဲ့ရတာပါ။ဒါပေမဲ့အစ်မင့်တရုတ်စစ်တပ်အရာရှိတဦးအနေနဲ့အစိုးရကချမှတ်ထားတဲ့မူဝါဒတိုင်းရည်တည်သွားမယ်လို့ပြောဆိုခဲ့ပါတယ
်။အိန္ဒိယနိုင်ငံတဝမ်းဖြစ်ပေါ်နေတဲ့အပူလိုင်းဒဏ်ကြောင့်လူပေါင်း 2,200 ကျော်သေဆုံးခဲ့ပြီးတဲ့နောက်နှစ်စဉ်ကြာရောက်တဲ့မိုးရာသီရောက်လာမဲ့အချိန်ကိုအများစုကစောင့်မျှော်နေကြပါတယ်။တိုင်းပြည်တောင်ပိုင်းဒေသတချို့မှာတင်းနှင်းငွေနေကလိုအပ်နေတဲ့မိုးရွာပြီးမိုးတက်မုန်တိုင်းကြာရောက်ခဲ့တဲ့အတွက်တချို့တက်တာရရခဲ့ကြပေမဲ့အပူလိုင်းအဆိုးအဆုံခံနေရတဲ့အန္ဒရာပရဒေ့ရှ်နဲ့တီလန်ဂါနာပြည်နယ်တွေမှာတော့နောက်ထပ်တရက်အပူလိုင်းဆက်ရှိနေအောင်မယ်လို့အာနာဘယ်နေကပြောပါတယ်။အခုပြီးသွားတဲ့သတင်းပတ်ကုံရက်ပိုင်းနေအတွင်းအဲ့ဒီပြည်နယ်နှစ်ခုအတွင်းကနေ့အပူချိန်ဟာ113ကနေ116 Fahrenheit အထိနဲ့ညင်မြတဲ့55နဲ့48 degree Celsius အကြာရှိခဲ့တယ်လို့ဆိုပါတယ်။ Andhra Pradesh ပြည်နယ်အတွင်းစနေနေ့ကသေဆုံးသူ146ယောက်ရှိခဲ့တဲ့အတွက်အဲ့ဒီပြည်နယ်တစ်ခုတည်းတွင်သေဆုံးသူအရေအတွက်ဟာ1636ယောက်အထိရှိသွားပြီဖြစ်ပါတယ်။အပူချိန်ရော့ကျစေမဲ့မုတ်တုံမိုးဟာအိန္ဒိယနိုင်ငံမြောက်ပိုင်းကိုတဖြည်းဖြည်းချင်းရွှေ့မသွားခင်တောင်ပိုင်းဒေသမှာအခုသတင်းပတ်အတွင်းကြားရဖို့ရှိနေပါတယ်။မုတ်တုံမိုးဟာအခုချိန်ကစပြီးစက်တင်ဘာလအထိကြာမှာဖြစ်ပါတယ
်။နီပေါ်နိုင်ငံမှာပြီးခဲ့တဲ့လတော့ကလူပေါင်း8600ဝန်းကျင်သေဆုံးခဲ့ရတဲ့မင်းကလေးလှုပ်ခတ်ခဲ့ပြီးတဲ့နောက်သတင်း၅ဘက်အကြာမှာကြောင်းလေးပြန်လည်ဖွင့်လှစ်ခဲ့ပြီးတော့ထောင်ထဲရှိတဲ့ကလေးတွေစာသင်ခန်းကိုပြန်လည်တက်ရောက်တင်ကြားနေကြပြီဖြစ်ပါတယ်။တလင်းကနေနေတော့ကကျောင်းသူကျောင်းသားတွေဟာအပျက်စီးပုံတွေကိုကြော်ဖြတ်ပြီးတော့ရွက်ဖြင့်တဲနဲ့ပလတ်စတစ်တွေနဲ့ဝလုံးတွေယာယီတိဆောက်ထားတဲ့စာသင်ခန်းတွေစီကိုတွားခဲ့ကြရပါတယ်။ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှု ဖြည့်ပြောက်ပြီးနိုင်စီအောင်လေ့ကျင့်သင်ကြားပေးထားတဲ့ဆရာကြီးကကလေးတွေကိုငရင်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုများများပြောအောင်အားပေးမှဖြစ်ပြီးအတန်းထဲမှာပြန်ပြီးတော့အသားကျအောင်လှုပ်သွားမှဖြစ်တယ်လို့လည်းကျောင်းတာဝန်ရှိသူတွေကပြောပါတယ်။ပုံမှန်စာသင်ကြားမှုကိုနှစ်ပတ်လောက်ကြာမှပြုလုပ်နိုင်လိမ့်မယ်လို့လည်းသူတို့ကပြောပါတယ်။ခုနှစ်တက်မှ၈ပြင်းအားရှိတဲ့မြေငလင်ကျောက်နိုင်ငံတော်မှာကျောင်းပေါင်း၈000ကျော်ပျက်စီးသွားခဲ့ရပြီးတော့အများစုဟာကျေးလက်ဒေသတွေမှာဖြစ်ကြပါတယ်ခင်ဗျာ။
စင်ကာပူနိုင်ငံမှာဒေတာရင်းလုံခြုံရေးထိပ်သီးညီလာခံကျင်းပနေတဲ့နေရာအနီးမှာကာယံထားတဲ့အတားအဆီးတွေကိုတင်းတင်းနွေ့နွေ့စောစောပိုင်းကကားနဲ့ဝင်ရောက်တိုက်ခိုက်ခဲ့လို့ရဲကပြစ်ခတ်ခဲ့တာမှာတယောက်သေဆုံးပြီးနှစ်ယောက်ကိုဖမ်းဆီးမိခဲ့တယ်လို့စင်ကာပူရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာနဲ့တခြားနိုင်ငံစုံကကိုယ်စားလှယ်တွေတယောက်နေကြတဲ့ရှန်ဂရီလာဆွေးနွေးပွဲကျင်းပတဲ့ဟိုတယ်အနီးမှာအခုလိုဖြစ်သွားခဲ့တာပ
ါ။တနင်္လာနေ့နေ့နဲ့ခင်တဲ့အစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့ဥဆက်မိုးရီတို့ကတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်မြန်မာနိုင်ငံမှာဒီနှစ်အတွင်းရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်နိုင်ငံတကာကအာရုံစိုက်စောင့်ကြည့်နေတဲ့အချိန်နိုင်ငံရေးစီးပွားရေးတက်သည့်ပညာရှင်စတဲ့ကဏ္ဍဆောင်ကသူတွေစုဝေးပြီးတော့နှစ်နိုင်ငံလုံးအတွက်အထောက်အကူဖြစ်စေတဲ့မူဝါဒတွေကိုချမှတ်နိုင်အောင် American မြန်မာဆက်ဆံရေးညီလာခံကျင်းပတာဟာထီရောက်ကောင်းမွန်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်တင်က VOA ကိုပြောပါရယ်အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မြို့မှာမေလ29ရက်နေ့ကကျင်းပတဲ့ဒီညီလာခံအတွင်းမှာတန်အမတ်ကြီးဦးကျော်တင်ကအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်ပါရယ်အခမ်းအနားကိုကိုရိုင်းတက်ရောက်တည်တင်းယူခဲ့တဲ့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင်
ညီလာခံအတွင်းလက်ရှိမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေအဲ့ဒီပြည်ပြင်ပြောင်းလဲရေးအတွင်းကအားနည်းချက်အားသာချက်တွေနောက်အမေရိကန်နိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတက်သည့်ပညာရှင်တွေအနေနဲ့အခုလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေမှာဘလို့အခန့်အာဏာကနေပါဝင်ကူညီနိုင်ကြမလဲဆိုတာနဲ့အမေရိကန်အစိုးရကအကူအညီပေးနေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်မြန်မာပြည်ကိုနိုင်ငံတကာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့အချိန်အခုလိုမျိုးညီလာခံကျင်းပတာဟာအကျိုးရှိတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းညီလာခံကိုအထူးအဲ့တဲ့တော်အဖြစ်နဲ့တက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာအမတ်ကြီးဦးကျော်တင်ကပြောပါတယ
်။အဲဒါကတော့အများကြီးအကျိုးရှိနေပါတယ်။ဟိုကျွန်တော်ဘာလို့ဆိုတော့2015ခုနှစ်ကမြန်မာနိုင်ငံနဲ့အမတ်တမ်းအရေးကြီးအချိန်ကာလဖြစ်ပါတယ်။နောက်ဒီမှာဒီ policy maker တွေရောနောက်ပြီး business man တွေရာလည်းဒါမြန်မာနိုင်ငံမှာရဲ့အလားလာဘောနော်ဟိုအနီးကစောင့်ကြည့်နေရတဲ့အချိန်ပေါ့အဲ့တော့မြန်မာနိုင်ငံဘယ်လောက်ထိတိုးတက်ပြောင်းလဲမှုတွေလှုပ်လာပြီလဲဘာ challenge တွေရှိနေကြသလဲ business လုပ်ဖို့အတွက်ဘာခွင့်လန်းတွေရှိနေတယ်လဲဘလို့အခက်အခဲတွေရှိနိုင်တယ်လဲဒါတွေကိုဒီမှာကျွန်တော်ကဏ္ဍဘောဆောင်ကမြန်မာဒီမှာလက်တွေ့အလုပ်လုပ်ကင်နေတဲ့နော်ဟိုလုပ်ငန်းရှင်တွေရော academy တွေရောနောက်အစိုးရကိုယ်စားလှယ်ပေါ့အစိုးရကိုယ်စားလှယ်ဒါကျွန်တော်တို့ဒီရတာဝန်ကြီးလေပဲမလာနိုင်တဲ့အတွက်လည်းကျွန်တော်တို့ကမြန်မာနိုင်ငံကိုယ်စားလှယ်ကျွန်တော်တို့ဆောင်ရွက်နေတယ်ရှင်းပြခွင့်ရတယ်။နောက်ပြီးတော့ကျွန်တော်တို့ဒီမှာဒီ academic ဒီတက်သူက academic ဒီအပြင်နောက်ကြဒီမှာလည်းမြန်မာဒီမှာတကယ်လက်တွေ့အလုပ်ကနေတဲ့ USCIG တို့နောက်ကျွန်တော်တို့ဒါတာ commerce ကပုံပုံတွေနောက်တခြား NUA ပုံပုံတွေကနေပြီးတော့နောက် peace process မှာပါဝင်နေတဲ့ပုံစံတွေသူတို့ကလာပြီးတော့ရှင်းပြခွင့်ရခြင်းအဖြစ်ဒါမြန်မာနိုင်ငံရဲ့လက်တွေ့ပြည်ချင်းတွေကိုသူကောင်းကောင်းတော့ပေါက်သွားပြီးတော့မှန်ကန်တဲ့ policy တွေချမှတ်နိုင်လိမ့်မယ်လို့ပြောလဲပါတယ်
အနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်လွတ်တော်မှအတူလည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကလည်
း We have always put a lot of emphasis on political development because that has been lacking sadly
နိုင်ငံမှာလုံခဲ့တဲ့ဆယ်စုနှစ်များစွာအတွင်းနိုင်ငံရေးရတိုးတက်ပြောင်းလဲမှုတွေမရှိခဲ့တဲ့အတွက်ဒီကိစ္စကိုပဲအများစုကအာရုံစိုက်လှုပ်ဆောင်နေကြကြောင်းနိုင်ငံရေးတိုးတက်မှုမရှိတဲ့အတွက်လဲစီးပွားရေးကဏ္ဍတိုးတက်ပြောင်းလဲအောင်လှုပ်ဆောင်နိုင်ခြင်းမရှိကြောင်းအခုချိန်အထိဆောင်ရွက်လာခဲ့တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုဆိုတာကလည်းချမ်းသာပြည်သားသူတွေအတွက်အများစုဖြစ်ပြီးစင်ရဲနွမ်းပေါင်းမှုနဲ့ရင်ဆိုင်နေကြရတဲ့ပြည်သူအများစုအတွက်မဟုတ်ကြောင်းပြောကြားခဲ့ပါတယ်အခမ်းအနားဖြစ်မြောက်ရေးအတွက်ဥဆောင်စီစဉ်သူတဦးဖြစ်တဲ့ BACI မြန်မာအမေရိကန်လူမှုအဖွဲ့အစည်းကအမှုဆောင်ညွှန်ကြားရေးမှူးအလိုက်ဇာဗန်နီကလည်းအခမ်းအနားကျင်းပရခြင်းရည်ရွယ်ချက်ကိုခုလိုရှင်းပြပါတယ်
ကျွန်တော်ပထမဆုံးအနေနဲ့ဆိုလို့ရှိရင်တော့ဒီမှာမြန်မာနိုင်ငံကနေလာပြီးတော့မှရောက်နေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတွေနဲ့ပြီးတော့မှအမေရိကန်နိုင်ငံမှာရှိတဲ့ကျွန်တော်အမေရိကန်ပြည်သူပြည်သားတွေနဲ့အထစ်အတွေ့ရှိရောက်ပထမဆုံးရည်ရွယ်တာဖြစ်တယ်။ဘာလို့လဲဆိုတော့ကျွန်တော်ထစ်တွေ့မှပဲပြောမှပဲဆိုမှပဲကျွန်တော်တို့ကနားလည်မှုရတယ်။အဲ့လိုနားလည်မှုရမှမှကျွန်တော်တို့ရုပ်ကြည်မှုတွေထွက်လာတယ်ပေါ်ပေါက်လာတယ်။အဲ့ဒါပထမအချက်ဒုတိယအချက်အနေနဲ့အဲ့လိုလှုပ်ချင်းအဖြစ်ကျွန်တော်တို့ကဒီမှာအ အစိုးရအဖွဲ့အစည်းတွေပြီးတော့မှအစိုးရမဟုတ်တော့ဖွဲ့စည်းတွေပြီးတော့မှဒီပညာတတ်တွန်းတဲ့ပညာရှင်တွေကျွန်တော်ဖိတ်ပြီးတော့မှဒီကျွန်တော်တို့မြန်မာနိုင်ငံမှာတွေးကြုံနေရတဲ့အဖြစ်အပျက်တွေကိုကျွန်တော်တို့ဆွေးနွေးတယ်အဲ့လိုဆွေးနွေးချက်အားဖြင့်အမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံအကြားဆက်ဆံရေးအကြောင်းကိုလည်းပို့ပြီးမှစဉ်ဝင်စားလာမယ်ပို့ပြီးတော့မှလည်းနားလည်လာမယ်အဲ့လိုဖြစ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကနေပြီးတော့မှဒီပါဝင်လာတဲ့လူတွေကနေပြီးတော့မှပူပြီးတော့မှပါဝင်ကူညီလာနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်တို့မြင်တယ်
။အခမ်းအနားကိုတက်လာသူတူဖြစ်တဲ့ဒေါက်တာတင့်ဆွေကလည်းသူ့ရဲ့သဘောထားအမြင်တွေကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့အကျိုးရှိမယ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့ဒီလက်ရှိအစိုးရကလည်းဒီအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးကိုအထူးအာရုံပြုပြီးတော့အဲ့ဒါလော်ဘီအုပ်စုတွေတော့ငားနေတဲ့ကာလဆိုတော့ဒီမှာရှိတဲ့အမေရိကန်တွေလည်းအိန္ဒိယနဲ့မြန်မာနိုင်ငံမှာဆက်ဆံရေးအထူးသဖြင့်တော့ချိတ်ဆက်ရေးပေါ့နော်ချိတ်ဆက်ရေးမှာပါစီးပွားရေးပေါ့စီးပွားရေးဘယ်လိုချိတ်ဆက်မလဲဘယ်လိုယူနီမြို့နယ်မှုပြုမလဲဆိုတဲ့အပေါ်မှာပို့ပြီးတော့နားလည်ခွင့်ရမယ်အလားတူပဲဒီမှာချိတ်ဆက်တဲ့မြန်မာမိသားစုတွေလည်းအမေရိကန်ဒီမြန်မာနိုင်ငံဆက်ဆံရေးလည်းပို့ပြီးတော့ဟိုထဲထဲဝင်ဝင်နားလည်မှုရတဲ့ရမှာဖြစ်တဲ့အတွက်အကျိုးရှိတယ်လို့ယူဆပါတယ်ခင်ဗျာ
ဒီခဏကတော့အိန္ဒိယနာပြည်နယ်အိန္ဒိယနာတက္ကသိုလ်နဲ့ BACI မြန်မာအမေရိကန်လူမှုအဖွဲ့အစည်းတို့ကဥဆောင်ကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပါပါလက်ပတော်တော်ဂျေးနီစီမံကိန်းနဲ့ပတ်သက်ပြီးတော့ဆန့်ကျင်ဆန္ဒပြတဲ့အရေးခေတ်မှာအာဏာပိုင်တွေဘက်ကအင်အားအလွန်အကျွံသုံးနှိမ်နင်းခဲ့တဲ့အတွက်ရဟန်းတန်ကတော့အများအပြားနဲ့အရက်သားတို့ဒဏ်ရာရခဲ့ကြပါတယ်တာဝန်ရှိသူတွေကိုတရားဥပဒေအရစစ်ဆေးအရေးယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကိုယ်တိုင်ကလည်းပေးချခဲ့ပါပါဒီရေးမှာတရားဥပဒေနှုတ်ဆက်သွားလိမ့်ပြီလားဆိုတာမြန်မာနိုင်ငံရှင်းနေများကိုရက်ကဥအောင်သိန်းနဲ့ဒီနေနေမှုကြောင့်အပြင်းထန်တရားရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာတို့ကိုဦးကျော်စံသားကတွေ့ဆုံမေးမြန်းထားပါတယ်ရှင
်လက်ဗရောင်းကဒေသခံတွေတကြွလှူရှားသူတွေရဲ့ဆန္ဒပြပွဲကိုဆူရကအင်အားအလွန်ကျုံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုဒါနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြုနားလည်ထားပါတယ်။အဲဒီတော့ဒီအမှုကိုတောင်းတင်ရမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပေမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော
်။မှန်ပါတယ်ဗျ
။ဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲ။တကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော်
။တရားစွဲနိုင်တဲ့အမှုမို့လို့လည်းကျွန်တော်ရှင်းနေများတရားစွဲဖို့အစီအစဉ်လုပ်တာပါ။ဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တယ်ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝန်ကြီးလည်းပဲအဆင်ပေါ်လေကျွန်တော်ကတရားစွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသမ္မတရှီကခွင့်ပြုမိတ်တောင်းခံမှုလိုပါတယ်အဲကျွန်တော်တို့ခွင့်ပြုမိတ်လည်းတောင်းလဲတောင်းပါတယ်ဒါပေမဲ့ခွင့်ပြုမိတ်ဆိုတာပြည်သူပြည်သားမရှိဘူးပေါ့ဗျာကျွန်တော်အဆင်ကဆိုတော့အဲ့ဒီခွင့်ပြုမိတ်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရစကအမှုလက်မခံနိုင်မှုဆိုရင်ပြတာ
။အော်ဆိုတော့သမရကူ၌ကဒီအမှုကိုတရားစွဲဖို့ခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့။အ
ဲ့ဒီသဘောတရားပါလေ
။ဆိုတော့တကယ်မြန်မာနိုင်ငံမှာအခုဥထုရေးရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းနေလူရသမရကိုတော်တော်များများအမှတ်ပေးနေရတာခင်ဗျာ။ပုံမှန်လေးကျွန်တော်နားလည်ကြရင
်
ဒီသမရကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥမာအဖြစ်သမရသာကြည့်ကြထားတယ်သမရတကယ်အာဏာမရှိတဲ့ဌာနရရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတော့ပြောနေရဆိုအခုသမရကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပေါ်တည်ဒီစား
မှာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လက်အောက်မှာရှိနေတဲ့အဖွဲ့အစည်းအဓိကကြတာဟုတ်ဆိုတော့ကသမရကလည်းအဲ့ဒီချိန်မှာကာလုံရမှာလည်းသူကလည်းone of the member ပေါ့လေအဖွဲ့ဝင်တခုနေနေသူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ကအချင်းကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်နေမယ်လို့ကျွန်တော်ယူဆပါတယ
်သမရကွန်မပျူတာကိစ္စမှလည်းပါပေါ့
ဟုတ်ကဲ့အဲ့ဒီသဘောတည်းရောက်ပါလိမ့်မယ
်ဖုန်းဖျားအဲ့ဒီနေရာလက်ဘရောင်းကိုအာနာပိုင်တွေကအကြမ်းဖက်နေနေတဲ့အနေနဲ့ပတ်သက်ပြီးတော့နည်းနည်းတပီးတော့သိချင်တာကိုမေးပြရစီဖျားအဲ့အကြမ်းဖက်နှိမ်နှင်းမယ်ဆိုတာသူတို့ကသဘိတ်ကိုမလှန်ရင်သဘိတ်ဖြူခွဲမယ်ဆိုတော့သူတို့ပြောနေမှာပေါ့ဗျာသ
ဘိ
တ်ဒါပေမဲ့အဲ့ဘုံတွေနဲ့ပြစ်ခွင်းဖြူခွဲတဲ့နေ့မှာအဲ့အချိန်မှာအဲ့အတွက်ကအထူးသဖြင့်သတိပေးတာရှိလားဗျာ
မရှိဘူးအဲ့ဒါမျိုးတော
့ဘယ်အချိန်မှာဖြစ်တာလဲဗျာ
ညာတော်လေးညာနဲ့ပြီးနှစ်နာရီမနေ့ပိုင်းနှစ်နာရီသုံးနာရီလောက် ဆောင်းမြုံလာပြည့်နေတဆောင်းတိုင်းများ
တကယ်သာသနာရေးအရာအထွတ်မြတ်နေပေါ့ဗျာ
တဆောင်းတိုင်းများ
အဲ့တော့အဲ့ခါမှာဦးစင်းဖျားတို့အပါဝင်ဒီတပိတ်သမားတွေကအိတ်တဲလူအိတ်နေနန်းနန်းနေနေပေါ့အမှတ်မထင်တိုက်ခိုက်ဝင်ရောက်တိုက်ခိုက်တဲ့သဘောပေါ့ဗျာ
အမှတ်မထင်တော့မဟုတ်သူတို့မိသားကနဲ့အရင်စပဲ
ဟုတ်မိသားကနဲ့
မိသားကနဲ့ပဲတော့ဦးစင်းတို့ကအဲ့တုန်းကဆောင်းလုံးဆိုတော့ဆောင်းနေခြုံလာတာရှိတယ်တန်ဃာကြီးဆိုတော့ခြုံတယ်တွေခြုံလာတာရှိတယ်အဲ့ခြုံတယ်တွေနဲ့ခံကြတာခြုံနေလုံးနေနဲ့ခြုံပြီးတော့ခံရတာပေါ့နော်အဲ့ဘွားဆောင်နေတော့ခြုံနေတဲ့သင်္ကန်းနေတော့အကုန်လုံးရွှဲနေသွားတာပေါ့မိသကာကမိသပိုက်ကြီးနဲ့ပတ်ပတ်တာခဏနေကြတော့မိလောင်ဘုံကြာလာတယ်
ဟု
တ်မိလောင်ဘုံကြာလာပြီးတော့မိလောင်ဘုံလို့ပြောတာဆိုတာကအဲ့ဘုံလည်းကြာလာရောဒီရွှဲနေနေတဲ့ဆောင်နေသင်္ကန်းနေကတမုတ်ချင်းဝုန်းနဲ့တောက်သွားတယ်အဲမိကြီးပဲဖြစ်သွားတယ
်
အောက်ကလည်းကော်စောတွေရောနောက်ပြီးတော့အထက်အောက်ဘယ်ညာရှိနောက်မိကြီးပဲ
ဘယ်သူမှမမြော်လင်းထားဝဲလို့ဖြစ်လာမှာတော
့ဘယ်လိုမှမသိနိုင်ဘူ
း
မြင်လဲမြင်မပြင်နိုင်ဘူးအတန်လဲမကြားလိုက်ဘူးအဲ့
တော့ဘုံဘွားရုတ်တရက်ကြတော့ဟိုဘာမိဆွဲလောက်မရောသတိရရလေသောသေးတာဗျာ
အဲ့လိုကတော့မရှိဘူးသတိလုံးဝမလည်ဘူ
း
သတိရှိတယ်မိကြီးပဲမြင်နေရတော့မိလေးကနေပြီးတော့လှိမ့်ထွက်လိုက်တယ
်
အဲမိလောင်အားဆိုတော့နေသွားအောင်ဆိုပြီးတော့မြည်ကြီးမှာဟိုဝက်ပြီးတော့လှိမ့်လိုက်တာပေါ့
ဒါပေမဲ့ဖုံးဖုံးဖျားရဲ့ကိုဘွားဒံရရဲ့တပည့်တော်နည်းနည်းပရိသတ်တွေလည်းမြင်အောင်နည်းနည်းပြကြပါဗျာအဲ့ဘလောက်ထိလောင်ခဲ့သလဲဆိုတာ
လောင်နာကအဲ့ရနေမီးတွေကထွက်ပြီးတော့တော့မတက်ရပြီးတော့တခါလမ်းမင်းလမ်းထလျှောက်တယ
်
လမ်းလျှောက်ရတဲ့နေရာမှာခြေလောင်နာလေးမှာနောက်တတဘုံကြအ
ော
်အဲ့ဦးစရနှစ်ဘုံထိတာပေါ့ခြေလောက်မှာထိလိုက်တော့အဲ့ခြေလောက်တည်းကခုချိန်ဒီနှစ်နှစ်ကျော်တဲ့အထိကောင်းကောင်းမတန်ဘူ
း
အောက်ကိုကြောင်ဒီမထိုင်နိုင်ဘူ
း
ဆုံးဖုံးတဲ့အခါမှာလည်းဒီလိုကလထိုင်နေပါနဲ့ဖုံးရတယ်ကြမ်းမြင်မှာတင်မခွေမထိုင်နိုင်ဘူ
း
တော့ကိုတဲ့တကြီးဝါကြီးတဲ့ဆရော်တွေလေးစားလောက်တဲ့ဆရော်ကြီးတွေလည်းဥစဉ်ဟိုဝိချဖို့မပြုံနိုင်ဘူးသူတို့ကိုတောင်းမှရတယ်တွဲတော့မတန်လို့ပါဗျာဆိုတော့တောင်းမှရတယ်ခုချိန်ထိပဲအဲ့ဒါ
အခုအနာပိုင်းတွေကဒီမှာကျင်းနေတတ်တူတူဖွေးလုပ်ငန်းလုပ်နေတဲ့နေရာမှာအဓိကအဖြစ်သာသနာ့အဆောက်အဦဆိုလို့အဲ့ဒီလေဒီဆရော်ဖျားကြီးရဲ့သိင်တို့ကြောင်လို့ရှိရလို့သိရပါတယ်ဇီတို့အဲ့ဒီခါတွေကိုသူတို့အနာပိုင်းတွေကစုံစမ်းစစ်ဆေးအဖွဲ့အစည်းခန္ဓာတွေမှာဘယ်လိုဆောင်ရွက်ပေးမယ်လို့ပြောပါလဲအဲ့ဒီစောက်ကြတော့သူတို့က
သူတို့ကပုံစံမပြည့်ဆောင်ရွက်နိုင်တယ်တဲ့ပုံစံမပြည့်ရွှေ့နိုင်တယ်အဲ့ဒါသူတို့မှာနည်းပညာလည်းရှိတယ်ပစ္စည်းပစ္စည်းလည်းရှိတယ်အဲ့လိုတော့သူတို့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပါတော့မှအကျညာတယ်ဒါပေမဲ့တကယ်လုတ်ကင်သွားတော့အဲ့ဒီသာသနာတဲ့ ਨੇ စီဒီနေရာကိုဘူလူစာနဲ့တူတူဖော်ပြီးတော့ရှင်းပြလိုက်တယ်လို့ဦးစင်းတို့နားလေတယ်အဲ့တော့အစ်စ်ထပ်လုပ်တယ်ဒီတိုင်းပုံစံမပြည့်သူတို့ရွှေ့နိုင်တယ်လို့ကြီးညာပြီမဲ့အဲ့လိုမရွှေ့ပဲနဲ့
ဆိုတော့နောက်တစ်ခုကဒီပြမှုကဘလောက်ထိကြီးကျယ်တဲ့ပြမှုလို့အကြံဉာဏ်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီဂျီနီဗာကွန်ဗင်းရှင်းကတားမြစ်ထားတဲ့ဒီဖော့စဖရပ်စ်ဟောပါတဲ့မီးစုံဓာတ်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီယဟန်တန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်သိသလောက်ဆိုတော့အပြင်းထန်ဖြစ်တာကျောင်း50ကျော်လောက်ရှိတယ်ပေါ့လေဘုန်းကြီးရှင်တိခဏညာနဲ့ယဟန်တစ်ပါးပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားညှဉ်းနှားတယ်ဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရဲစခန်းအမှုဖွင့်တိုင်ကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့A grievous heart, ပေါ့ဗျာ အပြင်းထန်နာကျင်စေမှုရဲ့ဘောင်တွင်းမှာတော့ပြမှုဆန်ဥတွေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူ့အခွင့်အရေးကိုလေးစားတဲ့ကိုလုတ်တော်ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတဲ့လူတို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မနှုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူတွေကိုထိတိယရောအရေးယူပြလိုက်တယ်အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားရတယ်ဆိုတော့အဲ့ဒီလူပြုလုပ်ခဲ့တဲ့ကျူးလွန်ခဲ့တဲ့လူကိုအရေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်ထဲမှာပါတယ်ထင်ပါတယ်စုံဖြတ်ချက်ထဲမှာအဲ့ဒီဟာကဘယ်လောက်ထိသူတို့လိုက်နာပြီးအရေးယူပါလဲကြော
က်အဲ့ကျွန်တော်နိုင်ငံမှာတော့အဲ့လားအစင်လာမရှိဘူးကြနော်အဲ့အရေးယူစုံစမ်းတဲ့အစင်လောက်နဲ့ပဲပြီးပြတ်သွားတာပဲအဲ့တော့ဒီထုတ်ပြစ်တာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ထိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော်လာတာပ
ါဟုတ်ကဲ့ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအစဉ်ခံစားမှုနဲ့ပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါမယ်အဲ့ဒါမလုပ်ဘူးဒါပေမဲ့အဲ့ဒီဒေသနစ်နာတာဒေသခံတွေရဲ့ ဘဝနောင်ရည်သူတို့ရဲ့ဆူးရှုံရမှုနဲ့ပတ်သက်ပြီးတော့လဲဘယ်လိုဆောင်ရွက်ရမလဲဘယ်လောက်ရောကြီးပေးရမလဲသူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟာကဘာကြောင့်ဆိုင်လက်မတ်တပ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်းတရားရဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ညော
ခက်ကြကဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဝင်ပေးကြီးကပုံလင်းမြင်တာမရှိတဲ့အချက်လက်တွေရှိတယ်နောက်ပြီးဆေးရုံဆေးကန်းတွေသူတို့လိဆောက်တာလဲဆိုတော့ဥကြောဇန်သားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်ဟိုဖြစ်ခရဆန်းပေါ့ဗျာဘသူမှလည်းမရှိဘူးအစာအုပ်လေးစောက်ပေးထားရဲဆိုတဲ့သဘောမျိုးနောက်ပြီးတော့အလုတ်ကန်ဝင်လင်းအောင်အလုတ်ကန်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝိရှော်တဲ့အဆင့်ပါအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့လေအဲ့တော့သူတို့ကသူတို့မြေရိုးဖလာဒီလေယံမြေပေါ်မှာပဲသူတို့ကအဓိကမြုပ်နှံနေတဲ့တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လေမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဟာဒီကျွန်တော်တို့ရဲ့ရင်ကျွေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုထိုက်ကြတဲ့စုံစမ်းကော်မရှင်ထဲမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍကိုလည်းသိပ်ပဝင်းမကြားကြဘူးလို့ပြောကြပါတယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်တရားအားလုံးကသဘောတူရမယ်လို့လည်းပြောလို့မရအားလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့ဒေါ်ဆန်းစုကြည်ကနောက်ဆုံးဒေါ်ခေဝင်းတည်ဆုံးပြီးရဲ့နောက်ပိုင်းပေါ်ပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစီအစဉ်တိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစဉ်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာလည်းအင်တာမအရေးကြီးတဲ့ချက်ပါဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်တာနဲတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြာနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘလို့ခွဲဝေပြီးရဲ့အစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်냐လဲဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့နောက်ဥပဒေဘိုင်းနဲ့ပတ်သက်ရင်ဥအောင်တင်ကဥပဒေပြန်ရှင်တယောက်ဆိုတာ rule of law တရားဥပဒေစိုးမိုးရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါတယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လွတ်ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါတယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လှူထားရဲဆိုတာတွေ့ရပါတယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမရဥသိန်းစိန်အနာယူလာခဲ့တဲ့တက်တန်းလင်းငန်းနှစ်အတွင်းမှာပဲပြန်ပြီးခြုံကြည့်ပါမယ်ဘလောက်တိုးတက်လာသည်ဆိုရလဲ
ကျွန်တော်တို့ကတော့ထင်တယ်လို့ပေါ့လေပြောတယ်လို့မဖြစ်ပါဘူး။တရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာ။တကယ်လက်တွေ့ရလိုက်မလာရပါဘူး။တရားရုံးတွေမကပါဘူး။ဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိတဲ့လို့ပါပဲ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟဲ့လားတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘယ်လောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတာသူတို့ကျညာဝင်ပြန်ဝင်လေးနေတယ်ဆိုတော့ကျွန်တော်သိရပါတယ်အဲ့ဒီဟာကိုကျွန်တော်တို့ကမထိန်ချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘယ်လောက်အတိုင်းကြာဆိုတော့ပြောလို့မရဘူးအဲ့တော့ကျွန်တော်တို့ရှင်မာကဟိုတိုင်းပြဆင်းရဲတယ်ဗျသူတို့သို့တော်လည်းအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသားတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေဝပြီးတော့ပေါ့လေအဲ့ဒီဟာတွေကြောင့်လည်းငွေဖောင်းပွားမှုတွေဟာစားစားဖြစ်နေကြမတန်တဆကြီးပြေးပြီးတော့လုံနေကြဆိုကျွန်တော်တို့ရဟု
တ်ကဲ့ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
ဟုတ်ကဲ့
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်မှာပါတနင်္လာနေ့နဲ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုတော်ရရှင်နေနားဆင်နေတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOE မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်တင်ဆက်သွားမှာပါ။လိုင်းတိုမီတာ24 kHz 12123လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ49 kHz 9433တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
်။ဒီအတွက်အစိုးရအနေနဲ့နိုင်ငံကသံဝေးကဝိုင်းဝန်းဝေဖန်ပြစ်တင်နေကြတဲ့ရိုဟင်ဂျာဘင်္ဂလီပြဿနာကိုအချိန်ဆွဲမထားတော့ပဲ
ဒါကတော့ရိုဟင်ဂျာဘင်္ဂလီအရေးသုံးသက်တင်ပြမယ်ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မှာအပြည့်အစုံနားဆင်ရမှာပါဒါအပြင်တက်ကြီးစကားအစီအစဉ်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့မအေးတန်တာကျော်ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီရှင်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်ပထမအဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးသွားခြင်းပါတယ်ပဲခူးတိုင်းအနောက်ပိုင်းတဲကုန်းမြို့နယ်လင်းလဲရွာကရေးလာတဲ့သောရရှင်အေဂျင့်အောင်ကတော့ရန်ကုန်မြို့မှာ VOA သတင်းတွေကိုရေဒီယိုကနေကြည်ကြည်လင်လင်နားထောင်လို့မရပါဘူးတဲ့ဟုတ်ကဲ့တခြားနယ်တွေမှာတော့နားထောင်လို့ရလားမရလားမပြောထားပါဘူးနော်ဒီသောရရှင်က
ကျွန်တော်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မညိုညိုလွင်ဘာကြီးသိန်းကိုဇော်ဝင်းနိုင်တို့ပါဝင်တဲ့မတူတာလေးတွေဥကြော်ဆန်သားရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဒေါ်လှလှတန်းရဲ့အင်္ဂလိပ်စာစတဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်ဒါပေမဲ့ကျွန်တော်ကရန်ကုန်နဲ့နယ်မြို့တွေကိုမကြာခဏခီးသွားနေရတဲ့သူပါပြဿနာကကျွန်တော်ရေဒီယိုကနယ်မှာအဆင်ပြေပေမဲ့ရန်ကုန်ရောက်ရင်ဖမ်းလို့မရတော့ပါဘူးအဲ့ဒါကြောင့်ရေဒီယိုကပဲဆုတ်တာလားလိုင်းကပဲမကောင်းတာလားမေးပြစီဗျာဖြစ်နိုင်ရင်သူများတွေလိုရေဒီယိုနဲ့ပြက်ကြိန်လက်ဆောင်လေးလည်းလိုချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကိုရော့စိတ်ပါကျမ်းမာချမ်းသာကြပါစီဗျာ
ဟုတ်ကဲ့ပါရှင်ပထမအဦးဆုံးဒီသောရရှင်ကိုပြန်ကြားပေးချင်တာကတော့ VOA အစီအစဉ်တွေကိုအမြဲတမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းပြောချင်ပါတယ်ဒီသောရရှင်ပြောထားတဲ့သူများတွေကိုပေးတယ်လို့မျိုးရေဒီယိုပဲဖြစ်ဖြစ်ပြက်ကြိန်လက်ဆောင်လေးပဲဖြစ်ဖြစ်လိုချင်ပါတယ်ဆိုလို့ဟုတ်ကဲ့ကျမတို့ဒီနှစ်ပြက်ကြိန်ပေးတဲ့ရာသီကတော့ကုန်သွားပါပြီပြက်ကြိန်တွေလည်းမရှိတော့ပါဘူးနော်ဒါကြောင့်မလို့နောက်နှစ်အတွက်တော့ကျွန်မဒီလိမ့်စာတင်ထားလိုက်ပါမယ်။ဒါမှမဟုတ်လည်းနောက်နှစ်မှာကြီးညာတန်ကြောင်းရင်လိမ့်စာအစ်စ်လေးပေးပြီးတော့တောင်းဆိုနိုင်ပါလိမ့်။ကျွန်တော်တို့ရေဒီယိုကိုလက်ဆောင်ပေးတယ်ဆိုတာကတော့လွန်ခဲ့တဲ့လင်းငါ6နှစ်ကပါအခုနောက်ပိုင်းမှာထပ်ပြီးတော့ရေဒီယိုတွေကန်ဆယ်ပဲဖောက်ပေးတာမျိုးမလုပ်တော့ပါဘူး။လောလောဆယ်လုပ်ဖို့လည်းအစီအစဉ်မရှိသေးပါဘူးနော်။အကယ်၍ထပ်ပြီးတော့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ကျွန်တော်တို့ရေဒီယိုရုပ်မြင်သံကြားတို့ကနေပြီးတော့ကြီးညာမှာဖြစ်ပါတယ်ရှင်။အခုလိမ့်ဆောင်ပို့ထားတာကိုလည်းမှတ်ထားလိုက်ပြီးတော့ကျမတို့စီကနေပြီးတော့ပြက်ကြိန်တို့ဘာလို့ပေးခဲ့သည်ရှိတော့ကျမအဲ့လိမ့်ဆောင်နဲ့ပို့ပေးလိုက်ပါမယ်။နားဆင်အားပေးတဲ့အတွက်ကြောင့်ကျေးဇူးတင်ပါကြောင်းထပ်ပြီးတော့ပြောချင်ပါတယ်ရှင်။ဒီလိုမျိုး VOA ရဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုရေးလာကြတဲ့သောရရှင်တွေရဲ့အစာတွေထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိတာပါနော်။အဲ့ဒီထက်ကအစာတစ်စောင်မှဆိုရင်တော့မြန်မာသမ္မတဦးသိန်းစင်ကိုပြောချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးသွားချင်ပါတယ
်ကျွန်တော်သမ္မတဦးသိန်းစင်ကိုလေးစားပါတယ်ကျွန်တော်တို့ဘလို့မှမထင်ထားတဲ့အပြောင်းလဲတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကတွေ့မြင်လာပါတယ်တခါမှမရဘူးတဲ့လွတ်လပ်ခွင့်တွေကိုလည်းရခဲ့ပါတယ်နာမည်မရှိလာတော့ငါចောင်းသားတွေနဲ့ဖြစ်ခဲ့တဲ့အဖြစ်တွေကတော့မယုံနိုင်အောင်ပါပဲသမ္မတဆိုတာနိုင်ငံရဲ့ဖခင်တယောက်ပါဖခင်ဆိုတာသားသမီးတွေကိုငဲ့ညာပါတယ်တက္ကသိုလ်များစာမေးပွဲဖြေဆိုမဲ့အထိမ့်သိမ့်ခံចောင်းသားတွေအတွက်ရင်လေးစရာပါပဲចောင်းသားတွေဆိုတာအနာဂတ်မှာအရေးပါတဲ့သူတွေဖြစ်လာမှာပါရိုင်းတဲ့ဖြူခွေးမှုတွေအင်းအလွန်ကြုံသုံးမှုတွေကသားတို့အဖေလုံနေတာမှဟုတ်ရဲ့လားလို့ထင်မိပါတယ်သမရာကြီးခင်ဗျာအခုအချိန်မှာဘလောက်အကျက်တဲရောက်နေတယ်ဆိုတာသိပေမဲ့ចောင်းသားတွေကိုအမြန်ဆုံးပြန်လွတ်ပေးစေချင်ပါတယ်အခုဖြစ်ပျက်သမျှတွေအမှန်တကယ်လက်လွတ်ကြကြဗလိုက်မှုမရှိဘဲ ကင်တွယ်ခဲ့မယ်ဆိုရင်အစိုးဘက်ကနေအကောင်းဘက်ကိုရောက်လာပါလိမ့်မယ်ပြည်သူတွေရဲ့ယုံကြည်ချက်အနာဂတ်မျှော်မှန်းချက်တွေကိုလည်းမမေ့မိန်စေချင်ပါဘူးဖခင်တယောက်ဟာသားသမီးတွေအတွက်မမမမရက်တီပေးတဲ့ကဲ့သို့သမရတယောက်ဟာလည်းနိုင်ငံသားတို့အတွက်ဘာကိုမှတွေးဝေမနေပါနဲ့ဘာကိုမှလည်းကြောက်လန့်မနေပါနဲ့နိုင်ငံတော်သမရအပေါ်ကျွန်တော်တို့ရဲ့ယုံကြည်ချက်တွေပြောက်မသွားချင်ပါဘူးသမရကိုနိုင်ငံရဲ့အဖေအဖြစ်နဲ့လေးစားချင်ပါတယ်ယုံလဲယုံကြည်ချင်ပါတယ်ဒါကြောင့်အခုချိန်မှာမာရင်းစပြုတ်နေတဲ့အမားတွေကိုပြန်ပြင်ဖို့အချိန်မီပါသေးတယ်စိတ်ချပါသမရသာပြုတ်ပြင်မှုတွေကိုကောင်းကောင်းလှုပ်ဆောင်နိုင်မယ်ဆိုရင်သမရကိုအားပေးချီးမြှောက်ဖို့ကျွန်တော်တို့အသင့်ရှိပါတယ်နိုင်ငံတော်ရဲ့ဖခင်ဖြစ်တဲ့သမရဦးသိန်းစိန်ဟာသားသမီးတွေကိုငဲ့ညာနိုင်ပါစေချစ်တက်လာပါစေပြီးတော့မမမမရက်တည်နိုင်ပါစေဗျာ
ဒါကတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုပြောရင်းနဲ့နိုင်ငံတော်သမရကိုဓာတ်ရိုက်တောင်းဆိုမှုလုပ်လာတာဖြစ်ပါတယ်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့နောက်တိုင်းတိလောကမှာထင်ရှားနေတဲ့သချင်းတွေတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်ရှင်Billboard Hot ဖြစ်ဆုံး10နံပါတ်100ဆင်းနဲ့မှာနံပါတ်30ချိန်နေတဲ့သချင်းလေးနဲ့ပြောပြပေးကြတာပါလောလောဆယ်နံပါတ်30ဖြစ်နေတဲ့ဒီသချင်းလေးနာမည်က Thinking Out Loud ဖြစ်ပြီးတော့ American Billboard Hot 100 Billboard မှာလူကြိုက်အများဆုံး10 100ဆင်းနဲ့မှာနံပါတ်2နေရာကို10ပတ်ဆက်တိုက်ယူထားနိုင်ပြီးတော့ဒီသချင်းကဒီလိုမျိုးနံပါတ်2နေရာမှာအကြဆုံးနေရာယူထားတဲ့သချင်းနည်းနည်းပဲရှိတဲ့အထက်မှာတပုတ်အပါဝင်ဖြစ်တဲ့သချင်းမှာဒီဆိုသူ Ed Sheeran အတွက်လည်းအကောင်းဆုံး10နံပါတ်တဆယ်စင်းကိုဒုတိယမြောက်ဝင်တဲ့သချင်းလေးဖြစ်ပါတယ်။ဒီသချင်းနဲ့လည်းပြီးခဲ့တဲ့နှစ်ကုန်မှာကျင်းပခဲ့တဲ့ Victoria's Secret Fashion Show မှာဖျော်ဖြေခဲ့တာမလို့ဒီသချင်းကအဲ့နောက်ပိုင်းမှာအရန်လဲပို့ပြီးနာမည်ကြီးသွားခဲ့ပါတယ်။ဒီဆိုတဲ့ Ed Sheeran အတွက်လည်းအကောင်းဆုံးအများဆုံးရောင်းရတဲ့သချင်းဖြစ်ပြီးတော့ American ပြည်ထောင်စုတစ်ခုထဲမှာကို2015မေလအထိရည်တွယ်မယ်ဆိုရင်ဒီသချင်းဝယ်ယူအားပေးမှုပေါင်း၄သန်းကျော်ရှိသွားပါပြီ။ Ed Sheeran ဒီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော်။
When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love Will your eyes still smile from your cheeks Darling, I will be loving you And baby, my heart could still feel as hard at 23 And I'm thinking about how people fall in love in mysterious ways Maybe just the touch of a hand Well, me, I fall Honey, now Take me into your loving arms Kiss me under the light of a thousand stars Place your head on my beating heart I'm thinking now My hair's all but gone and my memory fades And the crowds don't remember my name When my hands don't play the strings the same way I know you will still love me the same Cause honey, your soul could never grow
Sherry ဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းကိုနားဆင်ကြကြရပါဘူး။ VOE သောရရှင်နေအချင်းချင်းမြေတားဒီလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါတယ်ရှင်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေအတွက်အချိန်ပေးကြပါလိမ့်။ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာဒီရက်ပိုင်းအတွင်းမြို့နယ်အုပ်ချုပ်ရေးဌာနကထုတ်တဲ့အမိန့်စာနဲ့ပတ်သက်ပြီးတော့မကျေနပ်လို့ပြောကျင်လို့ပါဆိုပြီးတော့သမရာကြီးနဲ့ဆိုင်ရာအားလုံးသိစေဖို့ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်နော်။
ကျွန်တော်တို့ရဲ့ကချင်ပြည်နယ်ဗမော်မြို့မှာနှာခေါင်းစည်း mask တိုက်ရင် အရေးယူခံရမယ်လို့ထုတ်ပြန်ထားတာနဲ့ပတ်သက်ပြီးဘဝင်မကြလို့ဒီစာကိုရေးလိုက်တာပါတကယ်တော့ကျွန်တော်တို့မြို့မှာနှာခေါင်းစည်းတက်ပြီးလူရဲ့ပြေးတာတချို့ရှိခဲ့ပေမဲ့အခုလိုအမိန်ထုတ်ပြန်ရလောက်အောင်တရားဥပဒေစိုးမိုးမှုကင်းမဲ့နေခြင်းမရှိသလိုရဲစခန်းကိုတိုင်ညက်ဖွင့်ထားတာတွေလည်းမရှိပါဘူးမြို့ရင်းကလမ်းနေမကောင်းတော့ကားဆိုင်ကအနီးနားကဖြတ်သွားရင်ဖုံးတထောင်းထောင်းထတာလို့အကျမကြီးအတွက်ဖုံးကားတက်ရင်အရေးယူခံရမယ်ဆိုတာအတိတ်ပဲလုံးဝမရှိပါဘူးပြမှုကြိုကာတဲ့အနေနဲ့အဲ့ဒီလိုထုတ်ပြန်ဖို့မလိုပါဘူးမတင်ကားရင်စစ်ဆေးမင်းမြတ်နာမျိုးပဲလုပ်တင်ပါတယ်ဒီလူတွေကိုအီရတ်အာဖဂန်နစ္စတန်တို့မှာတွားအုပ်ချုပ်ခိုင်းရင်အမျိုးသားတွေအားလုံးကိုဗလာအတွင်းကပေါင်းမိကိုသာဝတ်ရမည်အမျိုးသမီးများဘရာစီယာနဲ့အတွင်းကပေါင်းမိသာဝတ်ရမယ်လို့အမိန့်ထုတ်လေမလားကိုမဘုံကအသေးကံခွဲမှာဆိုလို့ဆိုတဲ့အကြောင်းပြချက်နဲ့ပေါ့အခုလိုမျိုးလူခွင့်ရေးကိုချိုးဖောက်ခံရတဲ့မလိုလားအပ်တဲ့အမိန့်ကိုပြန်လဲရုပ်သိမ်းပေးစေဖို့ဒီစာလေးကိုအမြန်ဆုံးထုတ်လွှင့်ပေးပါလို့တင်ပြလိုက်ရပါတယ
်။သမရာကြီးနဲ့သက်ဆိုင်ရာအလုံးသိစေဖို့ဆိုပြီးတော့ဗမော်မျိုးမှာဒီတာမြင့်မှုတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်မကြေမနဲ့ရေးလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးပါအောင်မယ်။မော်ဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့ဒေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်နော်။မြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဆိုင်းဆိုင်ခန့်လိုက်ရဲ့တငယ်ချင်းများစွာဆိုတဲ့တချင်လေးထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်ဆိုတဲ့သောရရှင်ကတော့ခေါင်းစဉ်နေရာမှာရေးလာတဲ့အတွက်ကြောင့်မလို့သူ့ရဲ့စာကတပိုင်းတစ်စာနဲ့ပြတ်သွားတာပါဒီသောရရှင်ကဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေတဲ့စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ကျေးပင်အရွာကဖြစ်ပါတယ်ဆိုပြီးတော့စာကအဲ့နေရာမှာပြတ်သွားလို့ပါသူဘသူကိုတောင်းကျင်တာလဲဆိုတာလဲပါမလားလို့ဒီသောရရှင်စကိုင်းတိုင်းဒေသကြီးကမ့်ဘလူးမြို့နယ်ကျေးပင်အရွာကဟိမင်းထက်တချင်းတောင်းချောင်းပဲပြောလိုက်နိုင်ပါတယ်နော်။နောက်ထပ်သောရရှင်တယောက်ကလည်း VOA ရဲ့မြစ်တာဒေသဆောင်ခန္ဓာကိုအမြဲတမ်းအားပေးနေတဲ့အမကန်ပြည်သက်ပါတဲ့မန္တလေးတိုင်းဒေသကြီးကြောက်ပတောင်းမြို့နယ်ကဘာတဲကျေးရွာကမန်နုခိုင်ကမိမိဒေါ်စောမြိုင်အကူကိုဘူဆန်းအမမဆန်းနုတူလေးမောင်ဆန်းမင်းနိုင်တို့မိသားစုက VOA ကကုကုမမတွေအားလုံးနဲ့အတူဒေသချလေးတပုတ်နားဆင်ခြင်းလို့ပါဆိုပြောမြစ်တာဒေလက်ဆောင်ပါပါတယ်ဒီတော့ဒီတပတ်ကုနာတော်ကပဲပြောသွားတဲ့ကမ့်ဘလူးမျိုးနဲ့ခြေပင်အရွာကသောရရှင်ဟိမင်းထက်တောင်းဆိုထားတဲ့ဆိုင်းဆိုင်ခန့်လိုက်တီးဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါတယ်ဒေတောင်းတဲ့သောရရှင်ရောဒေချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်
တို့ညစဉ်တိုင်းတွေ့ကြတယ်တွေ့များကြာရှိနေသေးတယ်ဘဝရဲ့ပိုက်စာတစ်ချိန်မှာငါရဲ့အသက်ဟာ35နောက်45နေနေညနဲ့ကြောက်ညာငါထိုင်စင်းစားလမ်းမီးများရဲ့အောက်မှာငါတို့စတွေ့ကြတယ်မနဲ့တွေ့နဲ့ခွဲရစ်တဲ့ညနေဖြစ်နေပြက်တွေမတူညီပေမဲ့သိတ်ချစ်ခဲ့ခြင်းတွေငါတခြားမှာတုံနေမှတ်ညာတွေနဲ့တခြားမှာရှိတဲ့ကြောက်ညာတွေတခြားမှာဖြစ်တဲ့ပြဿနာတွေခေါင်းထဲမှာပြည့်နေလေလဲမတော်ပါမမေ့တဲ့စိတ်မှမင်းတို့ရှိနေစေပါကြောင်တဲ့ခေါင်းလောင်ထုတ်တယ်ကြားမိတိုင်းမှာငါတို့ရန်ဖြစ်ခဲ့တာငါတို့ပြန်ချစ်ခဲ့တာစိတ်လုံရှားခဲ့မှုလာတဲ့အကုန်ပုံမင်းသွားပြီလားမူလာတန်းအလေတန်းနဲ့အထက်တန်းဘဝတွေအခုချိန်မှာပြန်တွေ့ရင်ရင်တွေခုံငါလွန်ဆွတ်နေရင်ထိုင်ကရေးတဲ့တချင်ဘဝရထသွားနေလဲတငယ်ချင်းတွေကအဆင်မြဲ
ဒီဘဝခုမှာဆုံးတွေ့ခဲ့ရဆင်းရဲဒုက္ခတွေရှိခဲ့တာ
ဆိုထားတဲ့တငယ်ချင်းများစွာဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်အလုံးရှင်နဲ့ချက်မြင့်ချက်ပါရှင်တဲ့မြေရောက်ရှင်းတဲ့ငါအဲ့ရထက်မှလူသိမ့်နေကောင်းကလေးနဲ့ကောင်းမလေးကနေအမျိုးသားနဲ့အမျိုးသမီးအဖို့ကြီးနဲ့အဖွားကြီးဖြစ်တဲ့အချိန်တွေအထီးဘဝဆိုတဲ့ဖက်နှက်ကြီးကိုငါတို့တွေစီသွားရမှာပါပဲမဲဤတနာချော်ရဲ့မြမပြီကပေးစာများအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်မှာပါရိုဟင်ဂျာဘင်္ဂလီအရေးဘလို့ဖြေရှင်းမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်
ဒီရက်မီလာမဆက်ကြီးရဲ့နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတကားပိတ်ကြားနာဆွေးနွေးခဲ့ကြပါတယ်။ဒါဟာအရင်ဆွေးဆိုရကိုအမွေဆက်ခံတဲ့သမရဦးသိန်းစင်အစိုးရလက်ထက်တွင်ပထမဦးဆုံးကျင်းပမြန်မာအရေးလုံခြုံရေးကောင်စီစပွဲဝိုင်းကိုရောက်ခဲ့ရတာပါ။ကြားနာမှုမှာဗားရီဆွေးနွေးတဲ့တိတိကျထုတ်ပြန်တာမရှိပေမဲ့သတင်းဌာနတွေရဲ့ဖော်ပြချက်အရအဲ့ဒီသမိုင်းဝင်ဆွေးနွေးပွဲမှာမြန်မာလူ့ခွင့်ရေးအခြေအနေပေါ်အဓိကထားပြောဆိုခဲ့ကြပြီးမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်လူခွင့်ရေးကိစ္စကအဓိကကြတယ်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်လူနည်းစုတွေရဲ့ဆိုးရွားတဲ့အခြေအနေကိုအလေးထားပြောဆိုခဲ့ကြတယ်လို့ဆိုပါတယ်ကုလသမဂ္ဂလူညွေးကောင်စီမှဆွေးနွေးရလောက်တဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ပြဿနာဆိုတာဘယ်လိုမျိုးလဲလက်ရှိဘယ်လိုအခြေအနေရင်ဆိုင်နေကြရသလဲပြဿနာပြည်တယ်အောင်ဘယ်လိုဖြေရှင်းနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဝေါ်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကအသိအမှတ်ပြောဆိုနေသူတွေဆိုတာလူဦးရေတသန်းနီးပါးရှိတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူတွေဖြစ်ကြပါတယ်။ဒါပေမဲ့လက်ရှိအစိုးရကတော့အဲ့ဒီလူတွေကိုရိုဟင်ဂျာလူမျိုးတွေဖြစ်တယ်ဆိုတာလက်မခံပါဘူး။ရိုဟင်ဂျာလူမျိုးဆိုတာတိုင်းရင်းသားစီးရင်တဲ့မပါယုံမကမြန်မာနိုင်ငံမှာအဲ့ဒီရိုဟင်ဂျာဆိုတဲ့လူမျိုးလုံးဝမရှိခဲ့ဘူးလို့ညင်းဆိုထားပြီးဘင်္ဂလီလူမျိုးတွေဖြစ်တာခေါ်ဝေါ်သုံးနှုန်းပါတယ်။တစ်ဆက်တည်းကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကရိုဟင်ဂျာလူမျိုးလို့ခေါ်ဝေါ်သုံးနှုန်းနေတာကိုကန့်ကွက်ထားတယ်လို့ရိုဟင်ဂျာခေါင်းစဉ်တက်ပြီးဆွေးနွေးမဲ့ဆွေးနွေးပွဲမှန်သမျှအတိအမှန်မပြုတ်တက်ရောက်မှာမဟုတ်ဘူးလို့လည်းအတိအလင်းပြောဆိုထားတာတွေ့ရပါတယ်။ဒါဟာရိုဟင်ဂျာလားဘင်္ဂလီလူမျိုးလားအငင်းပွားနေတဲ့ပြဿနာပါ။တကယ့်လက်တွေ့ဖြစ်ပွားနေတဲ့ပြဿနာကတော့ဘာလူမျိုးလဲဆိုပြီးအငင်းပွားနေမှုထက်အများကြီးပိုနှက်ရှိုင်းပါတယ်။အစ္စလမ်ဘာသာကိုးကွယ်တဲ့ဒီရိုဟင်ဂျာဘင်္ဂလီလူမျိုးတွေနဲ့ပတ်သက်ပြီးအိန္ဒိယဘင်္ဂလားဒေ့ရှ်အစိုးရနဲ့အဆက်ဆက်သောမြန်မာအစိုးရတို့အကြိမ်ကြိမ်အငင်းပွားအကြိမ်ကြိမ်စကားပြောခဲ့ကြရပူပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်ကာလကစပြီးအဲ့ဒီအချိန်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့စစ်အစိုးရဟာရိုဟင်ဂျာဘင်္ဂလီတွေကို White Card လို့ခေါ်တဲ့ယာယီတပ်တွေကလက်မှတ်တွေထုတ်ပေးထားခဲ့ပါတယ်။ယာယီတပ်တွေကလက်မှတ်ဆိုတာဟာမြန်မာနိုင်ငံထဲမှာနေထိုင်ပြီးနိုင်ငံသားသားမဟုတ်သူနိုင်ငံသားအဆင့်တန်းတစ်ခုခုသတ်မှတ်ပေးဖို့စီစစ်နေစေကာလမှာထုတ်ပေးရတဲ့လက်မှတ်အမျိုးအစားဖြစ်ပါတယ်
။ရခိုင်ပြည်နယ်တွေကအဲ့ဒီ white card ကန်ဆောင်ထားတဲ့ရိုဟင်ဂျာဘင်္ဂလီတွေဟာသူတို့နေထိုင်ရနေရာကနေအခြားနေရာကိုလွတ်လွတ်လပ်လပ်သွားခွင့်မရှိပါဘူး။လောက်ကရဲ့လူ့ရေးထိန်းချုပ်မှုအစီအစဉ်ရတယောက်နဲ့တယောက်လက်ထပ်မယ်ဆိုရင်ခွင့်ပြုချက်တောင်းခံရပြီးခွင့်ပြုချက်ရမှလက်ထပ်ပိုင်ခွင့်ရှိပါတယ်။ဒါပေမဲ့လည်းစစ်ဆိုးရဟာ white card ကိုယာယီတပ်တွေကလက်မှတ်ကန်ဆောင်ထားတဲ့ရိုဟင်ဂျာဘင်္ဂလီတွေကိုဥပဒေနဲ့အညီနိုင်ငံသားအစ်စ်နဲ့စီစစ်တာလုပ်မပေးပဲနှစ်ပေါင်း20ကျော်အချိန်ဆွဲထားခဲ့ပါတယ်။အဲဒီကာလအတွင်းလူကြီး၈သိန်းဝန်းကျင်ရှိတဲ့ရိုဟင်ဂျာဘင်္ဂလီတွေဟာဒီခိုင်ပြည်နယ်ဘူးစစ်တပ်မောင်းတော်မျိုးနယ်ဘက်မှာဖိတ်လောင်ခံထားရတဲ့အခြေအနေမျိုးဖြစ်ခဲ့တာပါ။ဘူးလေးရဖေဦးရှင်းတယ်လို့2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ရိုဟင်ဂျာဘင်္ဂလီတစ်သိန်း၄000ကျော်နဲ့ရခိုင်တိုင်းမှာထောင်ကနန်းယာယီဒုက္ခတွေစခန်းတွေမှာတွားရောက်ခိုလုံခဲ့ကြရပါတယ်။အဓိကပြဿနာကတော့အစိုးရအာဏာပိုင်တွေဟာအကြမ်းဖက်မှုဖြစ်ပွားခဲ့ရတဲ့အရင်းမြစ်ပြဿနာတွေကိုဖြေရှင်းမပေးတာပါပဲ။ရခိုင်ပြည်နယ်မှာရခိုင်တိုင်းသားတွေနဲ့ရိုဟင်ဂျာဘင်္ဂလီတွေပြင်းပြင်းထန်ထန်အတူတူပြန်လည်နေထိုင်နိုင်ရေးကူညီဆောင်ရွက်မပေးခဲ့ပါဘူး။ဒါအပြင်ရိုဟင်ဂျာဘင်္ဂလီတွေကိုသူတို့မူလနေထိုင်ရနေရာတွေကိုပြန်ခွင့်မပေးပဲဒုက္ခတွေစခန်းတွေမှာပဲဆက်ပြီးပိတ်လောက်ထားတာ ရက်ွက်တစ်ခုထဲမှာစုစည်းထားတာစတာတွေလုတ်ကန်ခဲ့ကြပါလေ
ဒီလိုလုတ်ကန်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်စစ်တွေမျိုးကရိုဟင်ဂျာဘင်္ဂလီတွေအတွက်တည်တံ့နေရာချထားပေးတဲ့အောင်မင်္ဂလာရက်ွက်ကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့ဘီလီယံနာတထေးကြီးဂျော့ချ်ဆိုရော့စ်ကတော့1944ခုနှစ်တုန်းကနာဇီဂျာမနီတွေကဂျူးတွေကိုခွဲခြားပြီးနေရာချထားပေးရမှာနေထိုင်ခဲ့ရတဲ့ဘူဒါပက်စ်မြို့ကသူ့ရဲ့ငယ်ဘဝအခြေအနေကိုပြန်ပြောင်းသတိရစေတယ်လို့ပြောဆိုခဲ့ပါတယ်။အဲ့လိုအောင်မင်္ဂလာရက်ွက်လူမျိုးဟာရက်ွက်တစ်ခုနဲ့မတူဘဲနာဇီတွေကဂျူးတွေကိုတီးတန့်စုစည်းထားတဲ့ဂက်တိုးလို့ပဲခေါ်ဖို့ကောင်းတဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုရက်ပိုင်းလပိုင်းအတွင်းနိုင်ငံတကာမီဒီယာတွေမှာထပ်ပြီးပေါ်လာတဲ့ပြဿနာတစ်ခုကတော့လေစီးပြေဒုက္ခသည်တွေအရေးပါ။အဲ့ဒီလေစီးပြေဒုက္ခသည်တွေထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေလည်းပါဝင်နေတယ်လို့ဆွဆွဲပြောဆိုမှုတွေရှိနေပြီးအဲ့လိုလေစီးပြေရတဲ့ပြဿနာရဲ့အရင်းအမြစ်ကိုဖြေရှင်းသင့်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကဝေဖန်နေကြပါတယ်။ပြောရရင်ရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီပြဿနာဟာအခြားသောဆက်အာဏာရှင်တွေနဲ့ပြည်သူတွေကြားကပြဿနာဆက်အာဏာရှင်တွေနဲ့လက်နက်ကိုင်တိုင်းရင်းသားတွေကြားကပြဿနာတွေညှိတူအာဏာရှင်တွေခြံထားရစ်ခဲ့တဲ့စိုးမွေတစ်ခုပဲဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်မှာဒီစိုးမွေပြဿနာကိုမဖြေရှင်းနိုင်ုံမကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားအဲ့ဒီအကြမ်းဖက်မှုတွေဟာမြန်မာပြည်အတွင်းပိုင်းအထိပြန့်နှံ့ဆိုတဲ့အနေအထားအထိဖြစ်ပွားခဲ့ရတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုခဲ့သလိုပါပဲဒီပြဿနာဟာမြန်မာနိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီတိုးတက်ရေးအတွက်အဟံအတားအနှောက်အယှက်တစ်ခုသဖွယ်ဖြစ်စေပြီးနိုင်ငံစည်းပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမှာလည်းအခက်အခဲတွေ့စေတဲ့ပြဿနာတစ်ခုဖြစ်နေပါတယ
်ဒီအတွက်အစိုးရအနေနဲ့နိုင်ငံတကာသံဝင်ရောက်ဝိုင်းဝန်းဝေဖန်ပြစ်တင်နေကြတဲ့ရိုဟင်ဂျာဘင်္ဂလီပြဿနာကိုအချိန်ဆွဲမထားတော့ပဲရေရဲဝန်းဝန်းလက်ခံဖြေရှင်းပေးရပါလိမ့်မယ်ဒီလိုမှသူတို့ရဲ့ဘဝကိုအကြမ်းဖက်မှုတွေမဖြစ်ပွားခင်ကအခြေအနေမျိုးရောက်အောင်ပြန်ဆောင်ကျင်းပေးရပါလိမ့်မယ်ရေရှည်မှာသူတို့ကိုကုတယ်မထားပဲပြထန်ဥပဒေတွေနဲ့အညီနိုင်ငံသားစီစဉ်အစ်စ်သတ်မှတ်ပေးတာသတ်မှတ်စစ်တမ်းနဲ့ညွှန်ကြီးတဲ့အခွင့်အရေးပေးတာလုပ်ရပါလိမ့်မယ်ဒီလိုကိစ္စကြီးကိုကိုက်တွယ်ဖြေရှင်းမှုအစိုးရတစ်ဖွဲ့တည်းကတတ်ထင်မှာတော့မဟုတ်ပါဘူးအစိုးရနဲ့အတူရခိုင်တိုင်းရင်းသားခေါင်းဆောင်တွေလွတ်တော်တမတော်နိုင်ငံရေးခေါင်းဆောင်တွေနဲ့အခြားတိုင်းရင်းသားခေါင်းဆောင်တွေပါပါဝင်ဖြေရှင်းမှကြည်လင်မဲ့ပြဿနာကြီးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ခဲ့တာပါရှင်။တနင်္လာနေ့ညအစီအစဉ်မှာတော့ဘလော့ဂါရီပြောသမျှတက်တက်ရောင်းအစီအစဉ်နဲ့စီးပွားရေးကဏ္ဍတို့ကိုထုတ်လင်းမှာပါရှင
်။မကြာသေးခင်နှစ်တွေအတွင်းအပြောင်းလဲတွေတွေ့မြင်လာခဲ့ရတဲ့မြန်မာနိုင်ငံမှာတချိန်ကဖိနှိပ်မှုတွေအောက်ခေါင်းမထောင်နိုင်အောင်ဖြစ်ခဲ့ရတဲ့ဒီမိုကရေစီအင်အားစုတွေနိုင်ငံရေးမှာအရင်ကထက်ပိုပြီးနေရာယူနိုင်လာပါပြီလားစစ်အစိုးရကနေအရက်သားအဖြစ်ပုံစံပြောင်းအုပ်ချုပ်လာတဲ့အာဏာပိုင်တွေကပဲနိုင်ငံရေးမှာပိုပြီးခြေကုပ်ရလာပါသလားအပြောင်းအလဲတွေကြောင့်ဘယ်သူကပိုပြီးနိုင်ငံရေးအရအသာစီးရလာနေတယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် +1 2 3 2 3 8 2 5 5 5လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကဗျာဆရာမောင်စွမ်းကြီးရဲ့တက်ကြီးစကားအစီအစဉ်ကိုတင်ဆက်မှာပါရှင
်ရေပေါ်မြန်မာရှင်များခင်ဗျာဒီနေ့ဟာတက်ကြီးစကားတက်ရကြအစီအစဉ်နောက်ဆုံးနေ့ဖြစ်ပါတယ်မကြီးဝင်းဖေးနဲ့ကဗျာဝင်းဖေးခေါ်မောင်စွမ်းကြီးတို့ဟာလူလူသတင်းစာမှာမြိုင်မြိုင်ဆိုင်ဆိုင်တွဲခဲ့ခွေရာကပြပကိုနှစ်အောင်လုံးရောက်လာတော့လွတ်လပ်တဲ့အာရှတန်မှာလည်းအတူတွဲအမေရိကန်တန်မှာလည်းအတူတွဲခဲ့ကြပါတယ်။မင်္ဂနက်ကပထန်းစက်နှီးခဲ့ကြွေလို့ဆိုရပါမယ်။မန္တလေးတက္ကသိုလ်မှာသာမကမန္တလေးအမှတ်တရအထက်ကမှာလည်းတောင်းနေဘက်တွေဖြစ်ပြီးသူကပကြီကိကြဘက်မှာတန်နေကျွန်တော်က ตาเป็นเนี่ยไงมาอาตมาเลยครูดูว่าบะมาพี่มาปฏิช่วยยกชิงใหญ่สรเอาลงมาพี่รอตะจี้ลูกก็ไม่ลึกต่อไปตั้งแต่ลูกก็ลงนี่แหละสรจนเอาเป็ดๆว่าๆเลยทีนี้ฮะตะจี้สกันอสิเชิงโกตั้งแต่ฤาจาบุนอกซ้องนี่อภิเจนเราเอาเสร็จไล่ไปเลยสิสู้ยากก็รอเนี่ยนาอีตั้วพี่หลุตะโบจะมาว่าเว้ยทีนี้พวกนอกซ้องขึ้นเนี่ย ကျောက်ဝင်ရတဲ့အတွက်စာအုပ်နှုတ်အကြောင်းကိုတစ်ခါတည်းပြောလိုက်ချင်ပါတယ်တဝက်ကဆရာဒေါက်တာညင်ကြီးရဲ့တက္ကသိုလ်ပြုပြင်ရေးစာအုပ်ပါ1996ခုနှစ်ဆန်းကမတ်လာတဲ့မှာဆရာရဲ့အသက်89နှစ်မြောက်အထင်အမှတ်ဖြစ်ထုတ်လိုက်တာပါအမိပမာပြည်ကိုကျေးဇူးဆက်တဲ့အနေနဲ့ထုတ်ကြောင်းကြေညာပါတယ်ဆရာဒေါက်တာညင်ကြီးဟာတက္ကသိုလ်ဆရာဘွားကပညာရေးဝန်ကြီးအထိပ်ဒီတော့မှအလုပ်လုပ်ခဲ့ နိုင်ငံတကာအတွေ့အကြုံတွေအများကြီးရှိသူဖြစ်ပါတယ်။ပညာရေးအတွေ့အကြုံတွေကိုအမှတ်တရအမှတ်တမ်းဖြစ်မှုဘယ်နဲ့တိုင်းပြည်အတွက်အကျိုးရှိရရှိကြောင်းအလေးနဲ့လေ့လာပြီးဝေဖန်သုံးသပ်အကြံပေးထားပါတယ်။တက္ကသိုလ်ပြုပြေးတာမကအခြေခံပညာအတွက်ပါဆွေးနွေးထားတဲ့အတွက်ကြောင့်ပညာရေးသမားတွေမဖတ်မဖြစ်ဖတ်ရမယ့်စာအုပ်ကောင်းတုံးဖြစ်ပါတယ်။နောက်တော့ကတော့ဘန်ကတာကျောင်းသားကောင်းဆောင်ကျော်ကိုကိုရဲ့စာအုပ်ပါ။ကျောင်းသားတမက်ကနဲ့ဒီမိုကရက်တစ်လူ့အဖွဲ့အစည်းတဲ့1903ဖူဖေမောင်တင်ကျောင်းသားဘဝကကောင်းဆောင်ခဲ့တဲ့လူပြူရှင်မခိုးရေးတပိတ်ကစပြီးတော့မျက်မှောက်ခဲ့ကျောင်းသားတပိတ်တွေတိုင်အောင်လေးလေးနဲ့နဲ့လေ့လာသုံးသပ်ထားတဲ့စာအုပ်ပါ။ကျောင်းသားတွေကဗမာပြည်ရဲ့ဒီမိုကရေစီအစဉ်အလာကိုထူထောင်ပေးခဲ့တာပါလားဆိုတာကိုပြောရေးသားထားပါတယ်။ဒါကြောင့်ဒီနေ့တွင်ကျွန်တော်ဖတ်ပုသမယမှာဟောဒီနောက်အဖြစ်အကောင်းဆုံးပါပဲ။ဖတ်ကြည့်ပြီးအောင်အောင်ဖတ်ကြပါလို့တိုက်ထွန်းလိုပါတယ်။ရေပေါ်များနဲ့မိတ်ဆွေများကိုကျွန်တော်နှုတ်ဆက်လိုက်ပါတယ်ကျွန်တော်မောဆိုင်းပါခင်ဗျာ
ဒါကတော့ကြပြဆီယာမောင်စွမ်းရီရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို internet website မှာလည်းနားဆင်ပြီးတော့ကြည့်ရှုနိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်သတင်းချင်းချက်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုစောဝန်းလိုင်ကပြောပြမှာပါရှင
်။မြန်မာလူညုံရေးအတွက်စောင့်ကြည့်ထားလာတဲ့အစီအစဉ်ကိုတက်တန်းထပ်တိုးသင့်သလား။ဒါမှမဟုတ်ဒေသဆံဆောင်ရေးမေလ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်အဲ့ဒီအစီအစဉ်ကိုအထူးလို့တက်တန်းကုံဆုံးတော့အောင်ဘာမှမလုပ်ဘဲထားသင့်သလားဆိုတဲ့ကိစ္စအပေါ်အမေရိကန်အထက်လွှတ်တော်မှတနင်္ဂနွေနေ့ကအရေးပေါ်စီဝေးပွဲစတင်ပြုလုပ်နေပြီဖြစ်ပါတယ်။စောင့်ကြည့်ထားလာတဲ့လုပ်ငန်းတွေရပ်တန့်သွားတာကိုအခွင့်ကောင်းယူနိုင်ဖို့အတွက်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အကြံဖက်သမားတွေကစောင့်ကြည့်နေကြတယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့အကြီးကြီးကသတိပေးပြောကြားပြီးနိုင်ပိုင်အကြံမှာပဲလွှတ်တော်မှာအခုလိုဆွေးနွေးနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံအနောက်တောင်ပိုင်းရေပိုင်နယ်အတွက်မှာမျောပါနေတဲ့ရွှေပြောင်းနေထိုင်သူ900ကျော်ကိုထိန်းသိမ်းထားတဲ့ကျွန်းစီကိုသွားဖို့စူးစမ်းတဲ့သတင်းတော်တွေကိုမြန်မာရေးတပ်ကခိတ္တထိန်းသိမ်းထားခဲ့ပါတယ်။ဘင်္ဂလားပင်လယ်အော်အတွင်းတောက်ကြနေကတွေ့ရှိလိုက်တဲ့ဆက်လီပေါ်ပါလာကြတဲ့အမျိုးသမီး84ဦးနဲ့ကလေးငယ်45ဦးအပါအဝင်လူပေါင်း922ဦးစလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာရေးတပ်ဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံတဝမ်းဖြစ်ပေါ်နေတဲ့အပူလိုင်းဒဏ်ကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ပြီးတဲ့နောက်နှစ်စဉ်ကြာရောက်လာမဲ့မိုးရာသီရောက်လာမဲ့အချိန်ကိုအများစုကစောင့်မျှော်နေကြပါတယ်။တိုင်းပြည်တောင်ပိုင်းတချို့ဒီမှာတနင်္ဂနွေနေ့ကလိုအပ်တဲ့မိုးရွာပြီးမုတ်တုံမိုးကြာရောက်ခဲ့တဲ့အတွက်တချို့သက်သာရခဲ့ပေမဲ့အပူလိုင်းဒဏ်အဆိုးအဝါဆုံးခံနေရတဲ့အန္ဒရာပရာဒေ့ရှ်နဲ့တီလန်ကာနာပြည်နယ်တွေမှာတော့နောက်ထပ်တရက်အပူလိုင်းဆက်ရှိနေအောင်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။နီပေါနိုင်ငံမှာပြီးသွားပြီးခဲ့တဲ့လတုန်းကလူပေါင်း 8,600 ကျော်ဝန်းကျင်သေဆုံးခဲ့ရတဲ့မြေငင်လုခတ်ပြီးတဲ့နောက်သတင်းပတ်5ပတ်အကြာမှာကျောင်းတွေပြန်ဖွင့်လှစ်ခဲ့ပြီးထောင်နဲ့ချီတဲ့ကလေးတွေစာသင်ခန်းတွေကိုပြန်လည်တည့်ရောက်တင်ကြားနေကြပြီဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုဆောင်ဝင်းလိုင်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရန်နိုင်ပါအင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်။ VOA မြန်မာပိုင်းကနေရေဒီယိုအစီအစဉ်တွေအပြင်ရုပ်သံအစီအစဉ်ကိုလည်းမြန်မာစံတော်ချိန်ညနေ9:00နာရီကနေ 9:00 နာရီခွဲထိ Asia Set 7 Juru ကနေထုတ်လင်းနေပါတယ်ရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.